ရခိုင်ပြည်နယ်လက်နက်ကင်ပလီပခါတွေကြောင့်တန်းရှောင်နေရတဲ့ဒုက္ခတွေကြောင့်ရာသီတုတ်ကွဲကုဆတ်သူတွေများနေတဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါ ရခိုင်ပြည်နယ်မြောက်ပိုင်းမြောက်ဦးမြို့နယ်ကမြတ်တန်ဆောင်ဆညင်ဝါတောင်ကန်ကြီးစင်ပေါ်ကိုင်းနယ်ရက်ချောင်းစစ်ရှောင်းစခန်းတွေမှာခလေးငယ်အပါအဝင်ရာသီတုတ်ကွဲကုဆတ်သူနှစ်ယောက်ကျော်ရှိနေတယ်လို့အကူအညီပေးရဖွဲ့လုပ်ငန်းမှဦးဆောင်နေတဲ့မြတ်တန်ဆောင်ဆရာတော်ကမိတ်ကြပါတယ်ဒီအထက်မှာခလေးငယ်ကတဝက်လောက်ပါနေတယ်လို့လဲဆရာတော်ဦးနန္ဒဒါရကမိတ်ကြပါတယ်
ရပ်ပနနေလာသရောကလစ်သီးသီးလေးတွေကစားဖြစ်တယ်အသားတော့တနည်းပဝန်းနေလာသာယူရနေပြီးတော့ဒီဆစ်ရှင်နှစ်အောက်ဒီအဲ့လိုမျိုးအရွေဆုံးပဲချက်တာကလေးမှလည်းလူကြီးကကလေးပါဘောလုံးခဏရရှိရောက်ဆိုရင်ကလေးအရေအတွက်ကတရားပဝန်းရလို့ဖြစ်လိမ့်မယ်၆လရှိတဲ့ဟုတ်တယ်ဆစ်ရှောင်စခန်မှာနေရာအခက်ခဲနဲ့အတူကျမရဲ့ဆောက်ရှောက်မှုအားနေတဲ့အတွက်ကုဆတ်မှုတွေတိုးလာမှာကိုလေဆရာတော်ကစိုးရိမ်နေပ
ခဏတွေခန်းစားနေရပေမဲ့ကုတာပို့အခက်ခဲရှိနေတယ်လို့ဆိုပါတယ
်။အဖျားကစားလာပါ။တခြားလက်ခံခဏတကောလုံးကထုံတယ်ကြိုင်တယ်ကြိုက်တယ်။ဆေးရရှိတော့ပြီ။ဟိုဆောင်းမတွေကပါအပေါင်းကျဆေးပြည့်တယ်ထိုးဆေးထိုးလက်ပြီးလွှဲလိုက်တယ်။ကျွန်တော်တို့ကအခက်ခဲကရှိပါတယ်။ဆေးကတော့မစင်ပတ်စံပါတယ်ရှာပြီးတော့ရတယ်။
ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကတော့ဆေးရှောင်စခန်းတွေမှာတပတ်ကိုနှစ်ကြိမ်ကျန်းမာရေးဆောက်ရှောက်မှုပေးနေပြီးပြင်းထန်တဲ့ရောဂါလက္ခဏာတွေကန်စားရတဲ့ဆိုရင်ကျန်းမာရေးဌာနကမဖြစ်မနေတရင်ပို့ဖို့ညွှန်ကြားထားတယ်လို့ပြောပါတယ်။ဒါပေမဲ့လည်းရာသီတောက်ကွဲဖြစ်ပေါ်မှုနဲ့ပတ်သက်လို့တိတိကျကျအချက်လက်မျိုးတော့မရှိဘူးလို့လည်းလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစိုးဝင်းပိုင်ကပြောပါတယ်။
ရန်ဒီတကူရူပါလို့လည်းကျွန်တော်တို့ရုပ်ကြူပါတယ်ဒါနဲ့လည်းခုနကလိုပြင်းထန်တဲ့စိုးရိမ်တက်စေအောင်မလိုတဲ့အားမျိုးဆိုတော့ကျွန်တော်တို့ရဲ့ duty ကမသိဘူးဟို community ကဖြစ်ဖြစ် media ကဖြစ်ဖြစ် mail ဥခါမှကျွန်တော်တို့ကပြန်ပြီးဒီကမှသိတာမှားတယ
်ရခိုင်ပြည်နယ်မှာလက်နက်ကင်ပလိပခတွေကြောင့်နေရဆုတ်ခွာထွက်ပြေးနေရသူနှစ်သိန်းကျော်ရှိတယ်လို့ဒေသခံအကူအညီပေးရဲ့အဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုအစည်းအရုံး IEC ကခန့်မှန်းထားပါတယ်ကမ္ဘာ့အကြမ်းမာရေးအဖွဲ့ WHO ကတော့မြန်မာနိုင်ငံမှာဇွန်လကနေစက်တင်ဘာလမိုးရာသီကာလမှာရာသီတုပ်ကွေးဖြစ်ပေါ်လေးရှိပြီးရောဂါပြင်းထန်တဲ့အခါအသက်ဆုံးပါတဲ့အထိကျုံလေးရှိတယ်လို့လည်းပြောဆိုထားပါတယ်ရှင်။